ါရှင်
ကချင်ပြည်နယ် KIO ဌာနချုပ်လိုက်စာအနီးကစစ်ကောင်စီတပ်စခန်းတွေကိုဒီလ9ရက်နေ့က KIA ကချင်တပ်ကထိုးစစ်ဆင်ပြီးတဲ့နောက်မှာတော့မြစ်ကြီးနားဝိုင်းမော်နယ်ဖားကန့်ဘက်တွေမှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေတာပါဒီကနေ့မနက်ပိုင်းမှာတော့မြစ်ကြီးနားမြို့အထက်အကျဲရွာမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့တယ်လို့မနေ့မနက်ပိုင်းကလည်းဖားကန့်မြို့နယ်ကတိုင်းတောင်စခန်းကိုထပ်ပြီးတော့သိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
မချင်းနာကနဲ့အထွက်ပေါ့မန္တလေးဖြစ်ပါတယ်အဲ့ဒီအချင်းရွာမှာစစ်တုရင်ဆိုင်တိုက်ပွဲကြီးလေးဖြစ်တယ်ဆိုတော့ဒရင်နောက်ပဲကြားပါတယ်ဒီပြင်ဒရင်တရာတော့မကြားရသေးပါဘူးဒီနေ့အချိန်ကတော့ကျွန်တော်တို့လေဆာဌာနချုပ်ကဝန်ကြီးမှာတော့ခုတတိကတော့နင်းနေပါတယ်ခဏခေါက်ကံဘက်ကအချိန်ကတော့မနေ့ပိုင်းမှာတိုက်ပွဲဖြစ်တဲ့နောက်ပိုင်းမှာကတော့တာမခံဘက်ကနဲ့ထွက်ပြီးမှအဲ့ဒီကြိုင်တောင်ဘက်မှာစုနေတဲ့ဆက်ကစားတပ်ဖွဲ့တွေကိုကျွန်တော်တို့ဘက်ကနဲ့ပြန်ဝိုက်ပြီးမှအဲ့ဒီကြိုင်တောင်ခါနေကိုပြန်တင်းထားတာဖြစ်ပါတယ်ခဏ
အကျဲကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာနိုင်ဝက်ခန့်လောက်တိုက်ပွဲဖြစ်ပွားတာပါဖားကန့်မြို့နယ်ကတိုင်းတောင်စခန်းကို KIA ပူးပေါင်းတပ်တွေက2023ခုနှစ်ဩဂုတ်လအတွင်းကတကြိမ်သိမ်းယူခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တဲ့အချိန်မှာတော့ပြန်ဆုတ်ခွာခဲ့ရတဲ့နေရာလည်းဖြစ်ပါတယ်တနင်္လာနေ့ညနေပိုင်းကဝိုင်းမော်မြို့နယ်အောင်မြင်နှစ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတော့ MI-35 စစ်ရဟတ်ယာဉ်တစ်စင်းကို KIA ဘက်ကပစ်ခတ်နိုင်ခဲ့ပေမဲ့အပြက်စီးအခြေအနေကိုတော့မသိရသေးဘူးလို့အခုလိုပြောပါတယ
်အမနေ့ကညနေ 9:06 နာရီအထိပေါ့နော်အောင်မြင်နှစ်ဘက်မှာတိုက်ပွဲရှိပါတယ်9:00ကျော်ချိန်လောက်မှာအဲ့ဒီရဟတ်ယာဉ် MI-35 ကတော့မချင်းနာဘက်ကနဲ့လာပြီးမှတဲ့ဘက်ဖြစ်တဲ့နေရာမှာသူကလည်းရင်ပစ်တယ်အဲ့ဒါကိုကျွန်တော်တို့တက်ကနေလည်းသူ့ကိုပြန်ပစ်တယ်အာချက်ချင်းကိုဟိုမချိနာလေစစ်ဘက်ကိုပြန်မှသွားတယ်တဲ့အဲ့ဒီလေစစ်ခဲမှာဖြစ်ဖြူသွားပြီလားမီးလောင်သွားပြီလားဆိုတဲ့အပိုင်းကိုတော့ဘယ်သူမှတည်ပြုပေးနိုင်တာမရှိသေးပါဘူးဒါကြောင့်အဲ့ဒါနေပစ်ချနိုင်တယ်ဆိုတဲ့အတိအကျတော့ကျွန်တော်တို့လေ့လာနေဆက်သွယ်ဖြစ်ပါတယ
်ဒေတာရင်းသတင်းမီဒီယာတချို့မှာတော့အောင်မြင့်တစ်ကျေးရွာကအင်းလုံခပြည်သူစစ်စခန်းပြန်လဲရရှိရေးအတွက်စစ်ကောင်စီဘက်ကမြေပြင်ကရောဝေဟင်ကပါအပြင်းထန်တိုက်ခိုက်နေတာကြောင့်တိုက်ပွဲကပြင်းထန်နေတယ်ဆိုတာကိုဖော်ပြပါတယ်။အင်းလုံခပြည်သူစစ်စခန်းကိုဒီလ၈ရက်နေ့မှာတော့ KIA ဘက်ကသိမ်းယူနိုင်ခဲ့ပါတယ်။လောလောဆယ်မှာတော့ဒေသခံပြည်သူ800လောက်ဟာအောင်မြင်နှစ်ကျေးရွာထဲမှာပိတ်မိနေပြီးတော့သူတို့အတွက်စားတောက်ရေးအခက်အခဲရှိနေတယ်လို့အခုချိန်ထိလည်းပိတ်မိနေတဲ့အောင်မြင်နှစ်ကျေးရွာကနေထွက်ခွာခွင့်မရသေးဘူးလို့ဒေသခံတဦးကပြောပါတယ်။
ကျွန်တော်ခုတည်းကဆက်လာနေတယ်လေရှိရုံကျွန်တော်ရှိတယ်လို့တော့အဲ့လိုပြောတယ်။ဆုံးဖြတ်ချက်မှသူတို့နေကြတယ်ပေါ့နော်။မကလေးတွေနဲ့ပါတယ်အသက်ကြီးတဲ့သူတွေနဲ့ပါတယ်။ပြီးတော့နာမကျန်းဖြစ်နေတဲ့သူတွေနဲ့ပါတယ်။ခုရေရခက်ခဲလာတယ်၊စားတော့လည်းခက်ခဲလာတယ်လို့တော့ပြောနေတာလည်းရှိတယ်ပေါ့နော်။အတူနဲ့ဆုံးနေတော့စပယ်လို့ရနေတယ်။အတူနဲ့လည်းသူဆက်လာတော့ပြတဲ့အဲခက်ခဲရှိနေတာလည်းခေါ်ထုတ်ဖို့စူးစမ်းနေကြတာလည်းရှိတယ်။ဒါပေမဲ့လည်းခုချင်းပြီးတော့ဆုံးဖြတ်ချက်တောက်နေတော့
ဒီလိုမျိုးအောင်မြင်နှစ်ကျေးရွာမှာပိတ်မိနေတဲ့သူတွေကိုစစ်ဘေးလူရာကိုခေါ်ဆောင်နိုင်ရေးအတွက်မြစ်ကြီးနားမြို့ကချင်နှစ်ချင်းအသင်းတော် KBC ကချင်ငိမ့်ညက်ရေးအကျိုးဆောင်အဖွဲ့ PCG နဲ့ဝါရှောင်းဆရာတော်တို့စူးစမ်းနေကြကြောင်းနဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဘက်ကခွင့်ပြုချက်မရတာကြောင့်ဒီကနေ့အထိထွက်ခွာခွင့်မရသေးကြောင်းဒေသခံတွေကပြောပါတယ်ဝိုင်းမော်မြို့နယ်အောင်မြင်နှစ်ကျေးရွာမှာဒေသခံတွေပိတ်မိနေတာကတော့ဒီကနေ့ဆိုရင်၄ရက်ရှိလာပြီဖြစ်ပါတယ်ဒါဟာစစ်ကောင်စီဘက်ကဒေသခံပြည်သူတွေကိုလူသားတိုင်းဖြစ်နေအသုံးပြုနေကြောင်းဝေဖန်တာတွေလည်းရှိနေပါသေးရှင်